တိုင်ပွဲမှာဖမ်းဆီးရမိထားတဲ့ IS တိုက်ခိုက်ရေးသမားတွေကိုပြန်ပြီးခေါ်ယူဖို့အတွက်ဆက်ပြီးညှဉ်းဆဲနေမှာဆိုရင်ဥရောပကသူတို့လာရောက်ရာဌာနနိုင်ငံတွေစီကိုပြန်ပြီးပို့မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးထိန်းချုပ်လိုက်ပါတယ်။ကဘာကြီးမှာ IS အကြမ်းဖက်အဖွဲ့ပပျောက်ရေးအတွက်အမေရိကန်ကအများဆုံးလှုပ်ပေးခဲ့တာဖြစ်ပြီးအခုချိန်ကတခြားနိုင်ငံတွေလှုပ်ဆောင်မှုအချိန်ကျပြီဖြစ်ကြောင်းစီးရီးယားမှာထားတဲ့အမေရိကန်တပ်တွေရုတ်သိမ်းဖို့ဆက်ပြီးလုပ်မယ်လို့သမ္မတကတောက်ကြနေမှာပြောပါတယ်။ဒီစစ်အကြမ်းသားတွေပြန်ခေါ်ဖို့အမေရိကန်ကပြောပေမဲ့ဒီနိုင်ငံတွေကပြန်မခေါ်တဲ့အတွက်ခုတစ်ချိန်မှာဒီကျင်းသားတွေကိုသူတို့လာရောက်ရနိုင်ငံကနေဆက်တွေကိုတွားပို့ထားမယ်လို့သမ္မတထရမ့်ကဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့တွေ့ဆုံစဉ်သမ္မတအင်ဂျူမှာသတင်းတောက်တွေကိုပြောပါတယ်။သမ္မတထရမ့်ခုလိုပြောတာပထမဆုံးချိန်တော့မဟုတ်ပါဘူး။ February IS ချက်ဆုံးတော့မဲ့သူတို့ Twitter ရေးချိန်ကလည်းဒီ IS တိုက်ခိုက်ရေးသမားတွေပြန်ခေါ်ဖို့လက်တွန်နေတဲ့ဥရောပမဟာမိတ်တွေကိုဝေဖန်ပါတယ်။စီးရီးယားမှာဖမ်းမိပြီးတရားရင်ဆိုင်နေရတဲ့ IS တိုက်ခိုက်ရေးသမားရှေ့ရကျော်ရှိပြီးဒီလူတွေကိုပြန်ခေါ်ဖို့ Britain ပြင်သစ် Germany နဲ့တခြားဥရောပမဟာမိတ်နိုင်ငံတွေကိုပန်ချနေတာဖြစ်ပါတယ်။စီးရီးယားမြောက်ပိုင်းယာယီအချင်းစခန်းတွေမှာ SDF တပ်တွေထိန်းထားသူက2000ကျော်ရှိပြီးတော့ဒီစခန်းလုံခြုံရေးကလည်းစိုးရိမ်စရာဖြစ်နေတာပါ။